မြန်မာနိုင်ငံတော်ဝန်ရိုးရသချမ်းရေသပင်ပွဲတော်တွေဆင်နွှဲနေတဲ့အချိန်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာတော့အစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီမနေ့မြောက်ဦးနယ်မင်းတန်းနယ်အစပ်ပန်းမြောင်းရှိချောင်းဘက်မှာတိုက်ပွဲဖြစ်ခဲ့ပြီးအစိုးရတပ်ဖက်က၄ချောင်းအကူ၃တိုက်ခိုက်တာတွေရှိတဲ့အကြောင်းအေအေဘက်ကပြောပါတယ်။တိုက်ပွဲတွေကြောင့်ဒေသရင်းကြေးရွာလူလူကြားစိုးရိမ်မှုတွေတိုးလာနေတဲ့အကြောင်းဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။မြောက်ဦးမြို့နယ်နဲ့မင်းပြမြို့နယ်ဆက်ပန်းမြောင်းရှိချောင်းဘက်မှာတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်နေတယ်လို့အေအေကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
မနေ့ကလိုက်ခွေလောက်ကစားပြီးတော့ဒီရောင်းမျိုးနေနဲ့မင်းများမျိုးနဲ့အစပေါ့နော်အဲ့ဒီပန်းကောင်းရှည်ချောင်းသေးမှာအဲ့ဒီမှာတိုက်ပွဲဖြစ်နေတာရှိတယ်ကြာဘောတိုက်ပွဲကလည်းမပြင်းပြင်းထန်ထန်ဖြစ်နေတယ်လောက်ဆုံးရရှိတဲ့တဲ့ရရဆိုရင်တော့ဗမာစစ်ကပ်ကအဲ့မှာဒီ30ဝန်းကျင်လောက်ကြာဆုံးနေပြီဆိုပြီးတော့သိရတယ်ကြာအဲ့မှာဒီမေကြောင်းကနေပြီးတော့ဒီဂျက်ဖိုက်တာမစီးမဲ့လာပြီးတော့သူတို့ဘုံကျဲတိုက်ခိုက်မှုတွေတုံနေတယ်ဒီဟာရင်ဒီနယ်မြေရဲ့အဲ့ဒီမှာဒေသတွင်းအတိုးတောင်တွေကိုရန်တန်းပြီးတော့ပြစ်ခတ်နေတာရှိတယ်ကြ
။ဒီတကြံသက်နေ့ပန်းမြောင်းရှိချောင်းတိုက်ပွဲမှာမြမတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့စခိုင်းတပ်တော်ဘက်ကပြောဆိုနေတယ်လို့ VOA အနေနဲ့သိကြားသိမှတ်နိုင်သေးပါဘူး။ဒီနေ့မနေ့ပန်းမြောင်းရှိချောင်းတွင်နဖက်ပြစ်ခတ်တိုက်ခတ်မှုဖြစ်ပွားခဲ့ရမှာတော့အနီးနားချောင်းတောင်ရွာသားတွေကြောက်လန့်နေကြတယ်လို့မြောက်ဦးမြို့ခံကိုအောင်ထွန်းကပြောပါတယ
်။လက်နက်ညီတန်အောင်လက်နက်ကြီးတန်အောင်တရက်ဆက်ကြားနေရတယ်တောင်တန်းတွေပေါ့။တော်တော်ရွာသားတွေကတော့လုံးလုံးစီကတော့သူတို့ရွာမှာပဲပေါ့အပြင်နဲ့မထွက်ရင်သူတို့လုံခြုံမဲ့နေရာအိမ်အောက်တွေတော့မှအဲ့လိုနေကြတယ
်ဒီကနေ့တိုက်ပွဲချုပ်ပွားမှုနဲ့ပတ်သက်လို့သမတော်တရင်မှကြံကြံရေးခွဲတွင်းမှုကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရဖြစ်ပါဘူးဒါပေမဲ့ဒီရက်ပိုင်းတွင်ရခိုင်တမတော်ကြီးရဲ့မြောက်ဦးမြို့နယ်တွင်းကလက်ရှိရေစခန်းတစ်ခုကတော့မြမတမတော်ကတိမ်ပါရရှိခဲ့တယ်လို့သမတော်တရင်မှကြံကြံရေးခွဲတွင်းမှုဂုမှုချုပ်စော်မင်းလုံးက VOA ကိုမနေ့ကပြောဆိုခဲ့ပါတယ်
ရောက်အစီအမြောက်ဖက်မှာကျွန်တော်တို့ဒီနေ့ရေစခန်းလုပ်သွားတဲ့နေရာတွေသိနေရရှိတယ်။တိုက်ရနေတဲ့ကြီးစံနေရတယ်၊ဒီဘုံကိုနေရတယ်၊ဒီကြီးတနက်ကရတာရှိတယ်၊ဒီမိုင်းနေရတာရှိတယ်
။အေးကြံကြရစ်တော်မူခံခိုင်ဒုက္ခကတော့ရခိုင်တမတော်အေးရဲ့မြောက်ဦးတပ်စခန်းကိုတမတော်ကနေဒီလ23ရက်နေ့ကတင်ပါရရှိတယ်ဆိုတဲ့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ်။
လူတို့တင်တန်းကြောင်းတွေကတင်စီရမျိုးရဲ့ဆိုတဲ့ဥစ္စာမျိုးကမရှိဘူး။အဲ့ဒီနေရာမှာကျွန်တော်တို့ကတင်တန်းကြောင်းကိုမရှိတာ။တို့ဒီတင်တန်းကြောင်းကိုတင်ပေးရရှိတယ်ဆိုတဲ့ဥစ္စာကလည်းလုံးကြပြီးတော့ပြောရသေးဖြစ်နေတယ်
။လက်ရှိခိုင်ပြည်နယ်မြောက်ပိုင်းဒေသနှံ့မှာမြန်မာတပ်မတော်နဲ့အေအေတို့စိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့စစ်ဘေးကြောင့်ရေတွက်ဟာလည်းညားပြားလာနေပါတယ်။အခုလိုစိုက်ပွဲဖြစ်ပွားနေမှုစစ်ကြောင်ရွာသားတွေအသည့်ဒုက္ခရောက်နေတဲ့အခြေအနေကြောင့်ဒီနေ့ကြားရောက်တဲ့ကြံပွဲမှာရန်ကုန်စစ်တွေမြောက်ဦးကြောက်တော်စတဲ့မြို့တော်တော်များများမှာရခိုင်ရိုးရွာကြံဒီကစားမန်းတနဲ့ကြော်ပွဲရှင်းမရှင်းမရှိပဲဝန်ထမ်းချင်းအသိမှတ်ကိုကြားသခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ဦးမြို့နယ်တွင်စစ်ဆောင်စခန်းတွေမှာတော့ဒုက္ခတွေတွေအတွက်တည်ငြိမ်ကြီးဖြစ်စိတ်သက်သာရာရရှိဖို့ဆိုပြီးမြောက်ဦးလူငယ်ဖွဲ့နဲ့ဒီတဝါဒနာရှင်ဖွဲ့တို့ပူးပေါင်းပြီးခေမဆွဲယူလက်တွဲကူဖြေပျော်ရေးစီစဉ်တို့တင်ဆက်ခဲ့တယ်လို့မြောက်ဦးမြို့ခံကိုအောင်ဆုံးကပြောပါတယ်။
ဒီရင်းဝါသားပြီးဒီနေ့ဆိုလို့ရှိရင်တော့ခုအများအကောင်ဘုန်းတော်ကြီးကြောင်းကသဘောတည်းစကြမှာစေပွဲကိုကြောက်ပြီးတော့ကြံတွင်းမှာတောင်မှသူတို့ကစိတ်ကြေကြေမှုမရှိနိုင်ဘူးပေါ့သူကဆိုရင်ပြီးတော့နေရတဲ့ပြည်တော်ကိုသူတို့ကုံဆုံးနေရတာအဲ့လိုမျိုးဖြူရင်းနဲ့လာပြီးတော့မှတနာကြီးနှစ်နာရီပို့ရအဲ့လိုမျိုးလေးလုပ်လိုက်တော့နေ့ကျင်းကတော့သူတို့အဲ့ဒီနာရီပိုင်းလေးကိုစိတ်သက်သာရရမှာပေါ့သူတို့ကြေရှင်မှုတစ်ခုတော့ရမှာပေါ့အဲ့ဒါပါပဲ
စစ်ဘွဲကလာတွင်စစ်ဘေးရှောင်တွေရဲ့စိတ်တန်ရာတွေဆော့ဆနိုင်ရေးအတွက်ရည်ရွယ်ချက်နဲ့ဖြေပျော်ခဲ့တယ်လို့သူကဆိုပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးတော့2019ခုနှစ်ဧပြီလထိရခိုင်ပြည်နယ်တွင်မြမတမတော်နဲ့အေအေတို့တိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်3000ထိတိုးပွားလာနေပြီးစားတော့နေထိုင်ရေးမှာခက်ခဲခြင်းနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။